Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2019ခုနှစ်ဖေဖော်ဝါရီလ18ရက်စနေနေ့ညနေပိုင်း VOE စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်အသံလွှင့်ပေးနေပါပြီရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါသောတာရှင်များရှင်။ဒီကနေ့ညနေခင်းသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျမအနံလာတို့ပြောပြပေးမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအဖွဲ့နဲ့ပတ်သက်လို့သတင်းဌာနတွေရဲ့ပြောဆိုရေးသားချက်တွေကိုသူ့အကြိုက်လူမှုကွန်ရက်ကနေတောက်ကြတဲ့ကနောက်ထပ်ဝေဖန်တိုက်ခတ်လိုက်ပါတယ်။အမေရိကန်သူ့သမ္မတမိုက်ပန့်စ်ကနေတိုးကိုဆက်လက်ထောက်ခံသွားမယ်လို့ဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့ပြောပါရယ်။မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာအသေးချာအကွက်ချပြီးတော့လှုပ်ကြံတပ်ဖြတ်ခံရခဲ့ရပုံပေါ်တဲ့ကင်ဂျုံနန်ရဲ့အလောင်းကိုပထမအကြိမ်ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြေမရလို့ဒုတိယအကြိမ်ရင်ခွဲစစ်ဆေးခဲ့တယ်လို့မလေးရှားတာဝန်ရှိသူတဦးကပြောပါရယ်။ဒီလိုသတင်းတွေကိုကြားရမှာပါရှင်။
ကောင်းပါပြီရှင်အခုညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မြင့်မြတ်ချက်တွေထဲမှာတော့တနိုင်ငံလုံးအပြည့်ရရေးဆွေးနွေးပွဲတွေပေါ်ထွန်းလာစေဖို့တိုင်းရင်းသားအဖွဲ့တွေရဲ့သဘောထားနဲ့တောင်းဆိုချက်ကဘာတွေပါလဲ
အဓိကအဖြစ်ကတော့အဖွဲ့ကမှဓမ္မသာပဲနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးပေါ်ဝင်ခွင့်ရှိရေးနိုင်ငံရေးဆွေးနွေးတဲ့နေရာမှာတို့အရင်အရင်တုန်းကသဘောတူညီချက်တယ်လို့ပြော
တယ်ညညတော့တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့ဒုတိယဥက္ကဋ္ဌပြောပြချက်နဲ့တူနားဆင်နိုင်ပါတယ်တခါကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဘက်ကရောတနိုင်ငံလုံးအပြစ်ခတ်ရစရေးစာချုပ်မှာလက်မှတ်ထိုးဖို့စဉ်းစားနေပြီလားဆိုတာနဲ့အတူအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ရာမောင်တော်ဒေသမှာလုံခြုံရေးကိုပူပန်နေရတဲ့အခြေအနေနဲ့ရေရှည်ဘဝအမခံချက်တွေဆောင်ရွက်ပေးစီလိုတဲ့အကြောင်းတောင်းဆိုချက်တွေကိုနားဆင်ကြရမှာပါအခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုအောင်လွေဦးတို့ကကြီးညာပါမယ်ရှင
်အမေရိကန်သမ္မတအဖြစ်တာဝန်ယူတာတလားတော်မပြေသေးတဲ့ဒေါ်နယ်ထရမ့်ဟာတောင်ကယ်ရိုလိုင်းနားပြည်နယ်ကဘိုရင်းလေယာဉ်ထုတ်တဲ့ဆက်ယုံကိုမနစ်တောက်ကြနေကလဲလဲကြီးစုချိန်မှာမဲဆွယ်စီယုံဟေးဆင်းတဲ့ပုံစံမျိုးတွေ့ရပါတယ်ဒါဟာဆိုရင်သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီယုံရမှာသမ္မတထရမ့်အဓိကတွားရောက်ခဲ့ရာပြည်နယ်ကိုတကြော့ပြန်သွားတဲ့အခီးစဉ်လည်းဖြစ်ပါတယ်မနစ်မဲဆွယ်စီယုံရဲ့ဆင်းချိန်တုန်းကဘိုရင်းလေယာဉ်ဆက်ယုံမှာလူလူစီယုံပွဲအတော်များများကိုလုပ်ခဲ့တာပါဒီခီးမတိုင်ခင်တရက်ကတော့သမ္မတအင်ပီရိုမှာကျင်းပတဲ့တင်စာရှင်းလင်းပွဲမှာတက်စားရင်သမ္မတထရမ့်ရှင်လန်းတက်ကြွနေပါတယ်အင်ပီရိုတင်စာရှင်းလင်းပွဲမှာပြိုင်ဖက်ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းဖြစ်ခဲ့သူဟီလာရီကလင်တန်နဲ့မီဒီယာတွေကိုထရမ့်ကပြင်းပြင်းထန်ထန်ထိုးနဲ့တိုက်ခတ်ခဲ့တာပါ။တောင်ကယ်ရိုလိုင်းနားပြည်နယ်မှာသမ္မတရွေးကောက်ပွဲမဲအနိုင်ရခဲ့တဲ့ထရမ့်ကသူ့ရဲ့ရည်ရွယ်ချက်အလုံးဟာအမေရိကန်အလုတ်ကိုင်းတွေရှိနေဖို့ဖြစ်တယ်လို့ Boring Company အလုပ်သမားတွေကိုပြောပါရယ်။သမ္မတရဲ့အထူးလေယာဉ် Air Force 1အတွက် Boring Company ရဲ့ဈေးနှုန်းနဲ့ပတ်သက်လို့လဲထရမ့်ကအရှုံးဖောက်ပြောဆိုသွားပါရယ်။လက်ရှိ Air Force 1လေယာဉ်ကအနည်း30သက်တမ်းရှိနေပါပြီ။သမ္မတတာဝန်ယူပြီးမကြခင်မှာပဲဒေါ်လာသန်းပေါင်းများစွာတန်းတဲ့ Air Force 1ကိုလေယာဉ်အသစ်တစ်စင်းနဲ့အစားထိုးဖို့အကြံစီကိုထရမ့်ကပြောဆိုခဲ့ပါရယ်။ထရမ့်ရဲ့မဲဆွယ်စီယုံရဲ့ Company ကဖလော်ရီဒါပြည်နယ်မှာဒီကနေ့စနေနေ့လူလူစုဝေးပွဲတရားကျင်းပဖို့အစီအစဉ်ထားတယ်လို့အင်ဖီရောကပြောပါရယ်။
ဂျာမနီနိုင်ငံမြူနစ်မြို့မှာဒီကနေ့စနေနေ့ကကျင်းပတဲ့လွန်ကျွေးဆန်ရညီလာခံအတွင်းမြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေတိုးကိုအမေရိကန်ဆွေရကဆက်လက်အားပေးထောက်ခံသွားမှာဖြစ်ကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားလိုက်ပါတယ
်။ Today on behalf of President Trump I bring you this assurance. The United States of America strongly supports NATO.
အမေရိကန်ပြည်သူအနေနဲ့နေတိုးဖွဲ့ကိုအခိုင်အမာထောက်ခံကြောင်းနဲ့အတ္တလန္တိတ်သမုဒ္ဒရာတစ်လွှာကမဟာမိတ်တွေဖြစ်ဆက်လက်ပေါင်းစည်းသွားမှာဖြစ်ကြောင်းကိုလည်းသမ္မတထရမ့်ကိုစားပြောကြားလိုတဲ့အကြောင်းဒုသမ္မတပန့်စ်ပြောဆိုသွားတာပါ။အလဲခေတ်နောက်ပိုင်းမတွေ့ရတော့တဲ့ရက်ဆက်ချမ်းကျုံမှုမျိုးတွေနဲ့အကြီးအမားဆုံးမိစ္ဆာလို့တော့ဆိုနိုင်တဲ့ IS သွေးကြွတွေလို့ဆွမ်းအောက်ဖွဲ့တွေကိုကိုရီးလက်ရောက်ရင်ဆိုင်တက်ခိုက်နေရချိန်မှာဒီဂျစ်တယ်နည်းပညာထွန်းကားလာတဲ့ကမ္ဘာကြီးမှာနေတိုးဖွဲ့ကစိုးမိုးထားဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။အမေရိကန်သမ္မတထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်ကိုလေးစားတဲ့သဘောထားတွေပြသနေပြီးကမ္ဘာကြီးမှာမရင်းမရချင်းတွေကြုံနေရချိန်မှာနေတိုးမဟာမိတ်ဖွဲ့ပေါ်ဝေဖန်တဲ့မှတ်ချက်တွေကြောင့်ဥရောပခေါင်းဆောင်တွေကြားစိတ်မသက်မသာဖြစ်ခဲ့ရပြီးနောက်မှာပဲအမေရိကန်ကနေတိုးမဟာမိတ်ဖွဲ့ကိုအားပေးထောက်ခံကြောင်းဒုသမ္မတပန့်စ်ကအာမခံပြောကြားခဲ့တာပါနေတိုးမဟာမိတ်ဖွဲ့အနေနဲ့ဗန်နာရီယာကတိပြုထားတဲ့အတိုင်းထဲဝင်ကြဖို့လေဒုသမ္မတပန့်စ်ကတိုက်တွန်းခဲ့တယ်လို့အမေရိကန်နဲ့ဖွဲ့ဝင်၄နိုင်ငံသားကတိပြုထားတဲ့အတိုင်းထဲဝင်ခဲ့တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်မြို့နစ်မြို့မှာရောက်နေစဉ်အမေရိကန်ဒုသမ္မတပန့်စ်ဟာဂျာမနီဝန်ကြီးချုပ်နဲ့သာမကအရှေ့ဥရောပကခေါင်းဆောင်တွေနဲ့ပါတွေ့ဆုံမှာဖြစ်တယ်လို့အာဖဂန်သမ္မတအရှရ်ကာနီဒီရဝင်ကြီးချုပ်ဟီရာအယ်အဘာဒီတို့နဲ့လည်းတွေ့ဆုံမှုစီစဉ်ထားပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအဖွဲ့နဲ့ပတ်သက်လို့သတင်းဌာနတွေရဲ့ပြောဆိုရေးသားချက်တွေကိုသူ့အကြိုက်လူမှုကွန်ရက်ကနေတောက်ကြနေကနောက်ထပ်ဝေဖန်တိုက်ခိုက်လိုက်ပါတယ်။အတူအောင်သတင်းတွေရေးတဲ့မီဒီယာတွေဆိုတာအမေရိကန်တွေရဲ့ရန်သူဖြစ်တယ်ဆိုပြီးတော့ထရမ့်က Twitter မှာရေးပါတယ်။ The New York Times, CNN နဲ့ NBC သတင်းဌာနတွေကိုသူ့ရဲ့ရန်သူစီးရင်အဖြစ် Twitter ဆက်မျက်နှာမှာအစပိုင်းကထည့်ရေးထားတာကိုခက်မြန်မြန်ပြန်ဖြတ်ပြီးတော့ပြည်တွင်းသတင်းဌာနတစ်ခုဖြစ်တဲ့ ABC နဲ့ CBS သတင်းဌာနတွေကိုပါထပ်ဖြည့်ပြီးတော့ပုံစံတူပြန်ပြီးတော့ရေးတင်ပါတယ်။မြောက်ကယ်ရိုလိုင်းနာမှာရှိတဲ့ boring လေရင်ထုတ်စရုံကိုတွားရောက်လဲပတ်ဖို့ထွက်ခွာပြီးမှပဲ Twitter လူမှုကွန်ရက်ကနေသတင်းမီဒီယာတွေအပေါ်အဲ့ဒီလိုရေးသားတိုက်ခိုက်လိုက်တာပါ။အဲ့ဒီနောက်မှာတော့ရုံးပရက်အနာယူဖို့သူ့အပန်းဖြေဆန်အိမ်မာအာလာဂိုရှိယာ Florida ပြည်နယ်ကို Trump ထွက်ခွာသွားပါရယ်။ American ပြည်ထောင်စုကထိတ်တန့်သတင်းဌာနတချို့အပေါ် Trump ရဲ့ထိုးနှက်ချက်နဲ့ပတ်သက်လို့လူမှုကွန်ရက်နဲ့သတင်းဌာနတွေမှာအပြန်အလှန်ဆွေးနွေးနေငင်းခုန်နေကြပါရယ်။ Trump ရဲ့ Twitter ဆက်မျက်နှာပေါ်ကအဲ့ဒီရေးသားချက်နဲ့ပတ်သက်လို့ VOA ကအင်ပီရိုကိုမှတ်ချက်ပေးဖို့ဆက်သွယ်ပေးမယ့်အကြောင်းပြချက်မရသေးပါဘူး။
အမေရိကန်ပြည်ထောင်စုမှာလူမှုကြီးကြပ်ရေးဆိုင်ရာမူဝါဒတည်းရဲ့နောက်ဆက်တွဲရဲခတ်မှုတစ်ခုဖြစ်ခေလုံငွေရဖို့ကြိုးစားသူတွေအိန္ဒိယကနေဒါနိုင်ငံကိုတရားမဝင်ဖျက်ချော်ရမှာဖမ်းဆီးခံနေရတဲ့အကြောင်းသတင်းတပ်ဖွဲ့ဆရာတယောက်ကမှတ်တမ်းတင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတရားဝင်နေထိုင်ခွင့်ရဖို့ကြိုးစားနေမယ့်အစားကနေဒါမှာအဖမ်းခံရတာပိုကောင်းတယ်လို့လည်းနေဆက်ဖျက်ချော်ဖို့ကြိုးစားနေသူတွေကပြောပါတယ်။ကနေဒါနိုင်ငံကွီဘက်ပြည်နယ်ထဲကိုနေဆက်ဖျက်ချော်ဝင်ရောက်သူတွေကြားရေပန်းစားတဲ့နယူးယောက်ပြည်နယ်နေဆက်ဒေသမှာလူမှုကြီးကြပ်ရေးရရှိတဲ့လက်ကလို့အောင်ထွက်ပြေးသူတွေကိုတောက်ချနေမှာပဲ။ရိုက်တာတပ်ဖွဲ့ဆရာကမှတ်တမ်းတင်ရဲကူခဲ့တာပါ။တရားမဝင်နေဆက်ဖျက်ချော်ရတဲ့နေရာတစ်ခုမှာတားဆီးခံခဲ့ရတဲ့တက္ကစီကားတစ်စီးရှေ့ကမှလိုက်ပါလာတဲ့ခီးရက်တယောက်ကိုအမေရိကန်အောက်ခွန်နဲ့နေဆက်လူညွန်ရရှိပြီးမင်းမြန်းနေစင်မှာပဲတခြားလူကြီးလေးယောက်နဲ့ကလေးလေးယောက်တို့ဟာမြောင်းတစ်ခုလေးကနေနေဆက်ဖျက်ချော်ဝင်ရောက်သွားတာကိုတင်းနောက်တွေတွေ့ခဲ့ကြပါတယ်။နေဆက်ဖျက်ချော်ဝင်ရောက်သွားသူတွေထဲမှာတော့အနည်းဆုံးတယောက်ဟာဆူရနိုင်ငံကူးလက်မှတ်ကိုင်ဆောင်ထားတာကိုလည်းတပ်ပုံတပုံမှာတွေ့ရပါတယ်။ကနေဒါနိုင်ငံဖက်ချက်မှစောင့်နေရတဲ့ကနေဒါတော်ဝင်ရဲတပ်ဖွဲ့ဝင်တွေကတော့နင်းတွေကြားကနေဆက်ဖျက်ပြီးရောက်လာတဲ့ကလေးတွေကိုကူညီခေါ်ဆောင်ခဲ့ကြပြီးကျန်းမာရေးပြည်သူဆက်ရှောက်မှုပေးခဲ့ပါတယ်။အမေရိကန်ရရှိတွေစစ်စစ်မင်းမြန်းနာခံခဲ့ရတဲ့သူကလည်းနောက်ပိုင်းမှာလွတ်မြောက်လာပြီးနေဆက်ဖျက်ချက်ရောက်သွားတဲ့ဒုက္ခသည်တွေနဲ့ပြန်လည်ပေါင်းစည်းနိုင်ခဲ့တဲ့အကြောင်းရိုက်တာသတင်းကဖော်ပြပါတယ်။နောက်ပိုင်းမှာတော့ကနေဒါရဲတပ်ဖွဲ့ကတရားမဝင်နေဆက်ဖျက်ကူးလာသူတွေအားလုံးကိုဖမ်းဆီးခဲ့တာပါ။အမေရိကန်နဲ့ကနေဒါနိုင်ငံသဘောတူညီချက်အရအမေရိကန်မှာခေလုံငွေလျှောက်ထားမှုတဲ့သူတွေကကနေဒါနိုင်ငံကိုတရားမဝင်ဖျက်ချော်ပြီးဒုက္ခသည်ဖြစ်လျှောက်ထားခွင့်မရှိသလိုဒီလိုကျူးစားခဲ့တယ်ဆိုရင်လည်းနေဆက်မှာနှင်ထုတ်ခံရလိမ့်ရှိရပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအေဂန်နေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူလိပ်စိတ်မှာအသေးအချာအကွက်ချပြီးတော့လှုပ်ကြံတက်ပြတ်ခံခဲ့ရပုံပေါ်တဲ့ကင်ဂျုံနမ်ရဲ့အလောင်းကိုပထမအကြိမ်ရင်ခွဲဆစ်ဆေးရမှာရှင်းလင်းတဲ့အဖြစ်မရခဲ့လို့ဒုတိယအကြိမ်ရင်ခွဲဆစ်ဆေးခဲ့တယ်လို့မလေးရှားတာဝန်ရှိသူတဦးကစနေနေ့မှာပြောပါရယ်။ကင်ဂျုံနမ်ဟာမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူအမေကွယ်အကိုဖြစ်ပါရယ်။ဒုတိယအကြိမ်ရင်ခွဲဆစ်ဆေးတဲ့အပေါ်မြောက်ကိုရီးယားဘက်ကဒေါသတကြီးဖြစ်ခဲ့ကြပါရယ်။ရင်ခွဲဆစ်ဆေးချက်ရဲ့ဘလို့အဖြေကိုမဆိုမြောက်ကိုရီးယားဘက်ကလက်ခံမှာမဟုတ်ပဲအလောင်းကိုချက်ချင်းပြန်ပေးဖို့တောင်းဆိုနေတာပါ။မလေးရှားဟာတကူကူကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့ရန်သူအဖွဲ့အစည်းတွေနဲ့ပူးပေါင်းကြံစည်နေနိုင်တယ်လို့မလေးရှားဆိုင်ရာမြောက်ကိုရီးယားတပ်အမတ်ကြီးကရင်ခွဲရုံအပြင်ဘက်မှာတောက်ကြနေနောက်ပိုင်းကသတင်းထောက်တွေကိုပြောကြားသွားပါတယ်။တောက်ကြနေညမှာဒုတိယအကြိမ်ရင်ခွဲစစ်ဆေးခဲ့တာဖြစ်ပြီးပထမအကြိမ်ရင်ခွဲစစ်ဆေးမှုမှာအဖြေရှင်းရှင်းလင်းလင်းမရခဲ့ဘူးလို့စုံစမ်းစစ်ဆေးရေးအကြောင်းသိရှိထားတဲ့မလေးရှားအရာရှိတဦးကအတည်ပြုပြောဆိုပါတယ်။ရင်ခွဲစစ်ဆေးရာမှာရှင်းလင်းတဲ့အပြေထွက်ပေါ်မလာတဲ့အတွက်ပဟေလိစစ်ဆန်တေဆုံးသွားတဲ့ကင်ဂျုံနမ်နဲ့ပတ်သက်ပြီးမိခွန်ပေါင်းစုံထွက်ပေါ်လာတာပါ။ဒါပေမဲ့မြောက်ကိုရီးယားနဲ့ပတ်သက်လာရင်သူတို့ဘက်ကပူးပေါင်းဆောင်ရွက်မှုမရှိတာနဲ့နားမလည်နိုင်တဲ့အခြေအနေတွေဆိုတာအဆန်းတော့မဟုတ်ပါဘူး။တောက်ကြနေညမှာတော့အသက်46နှစ်အရွယ်ရင်ဂျုံကူနာမည်နဲ့မတ်ပုံသင်ကိုင်ဆောင်ထားသူမတင်ခါပွဲလူတဦးကိုရဲတို့ကဖမ်းဆီးလိုက်ပါတယ်။သူဟာမလေးရှားရဲတို့ကဖမ်းဆီးထားတဲ့စတုတ်ထမြောက်လူတဦးလည်းဖြစ်ပါတယ်
။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဋိသင်္ဌဒုံးစီစဉ်တွေကိုအဆုံးသတ်ဖို့တောင်နဲ့မြောက်ကိုရီးယားနိုင်ငံခြားကစစ်မဲ့ဇုံကိုစနေနေ့ကတွားရောက်လည်လာခဲ့တဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ကပြောဆိုလိုက်ပါတယ်။နေ့ကျခီးစဉ်ဖြစ်မနေ့ကပဲရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဟာတောင်ကိုရီးယားမျိုးသားလူညွန့်ဌာနညွှန်ကြားရေးမှူးကင်ကွမ်ဂျင်အပါအဝင်အစ်မြင့်ရာရှိတွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার နဲ့ပဋိသင်္ဌဒုံးအစီအစဉ်တွေကိုဆက်လုပ်နေမယ်စားစီးရင်မွေးတည်မှုတွေနဲ့ရင်ဆိုင်နေရတဲ့လူတွေကိုပံ့ပိုးကူညီနိုင်အောင်အာရုံစိုက်ဆောင်ရဖို့လဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့တာပါ။တောင်ကိုရီးယားနဲ့တခြားနိုင်ငံတွေလိုပဲဩစတြေးလျနိုင်ငံနေနဲ့လည်းမြောက်ကိုရီးယားရဲ့ရန်လိုပြီးအနေကြီးမားတဲ့လုပ်ရည်အပေါ်မှာ ရှုပ်ချတဲ့အကြောင်းနဲ့ဒီနောက်ဆုံးလို့ရတာတောင်ကိုရီးယားပေါ်မှာသမကဒေတာရင်းနဲ့တကွာလုံးကိုချင်းချမှုဖြစ်ကြောင်းနဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးပီရှော့ကပြောဆိုခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းဆက်ဆံနေတဲ့နေရာကိုပါကစ္စတန်နိုင်ငံဘက်ကပိတ်ပစ်လိုက်ပါတယ်။ပါကစ္စတန်နိုင်ငံတွင်းမှာနေထိုင်တဲ့ချီအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့အပေါ်တုံ့ပြန်တဲ့အနေနဲ့အခုလိုနယ်စပ်ပိတ်လိုက်တာပါ။ပြည်တွင်းအကြမ်းဖက်အုပ်စုတွေကိုအဓိကဖြိုခွင်းဖို့ဆိုပြီးတောက်ကြနေညကလုပ်တဲ့အဓိကစစ်ဆင်ရေးမှာတစ်ဖက်နိုင်ငံထဲကိုပါကစ္စတန်တို့ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်တန်ရာရှိသူ100ကျော်သေဆုံးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။နိုင်ငံခြားနယ်စပ်ဖြတ်ကျော်လုပ်ကိုင်နေတဲ့အကြမ်းဖက်မှုကိုအမြင့်ပြတ်သွားအောင်လုံလောက်အောင်မလုပ်ခဲ့ဘူးဆိုပြီးတော့ပါကစ္စတန်နဲ့အာဖဂန်နိုင်ငံကြားအပြန်အလှန်ဆက်ဆွဲပြောဆိုနေကြတာပါ။နိုင်ငံတောင်ပိုင်းအဓိကနယ်ကစပ်ဂိတ်ဖြစ်တဲ့ Spin Bulldog နဲ့မြောက်ပိုင်းကတိုဟမ်အရက်ကိုပိတ်ပြီးတော့အဆောင်တပ်တွေလည်းချထားပါတယ်။အာဖဂန်နိုင်ငံထောက်ပို့လမ်းကြောင်းအတွက်ဒီနယ်စပ်ဂိတ်နှစ်ခုစလုံးကိုအမေရိကန်ဦးဆောင်တဲ့နေတိုတပ်တွေကအဓိကအားကိုးနေတာဖြစ်ပါတယ်
။အမေရိကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာပြင်းထန်တဲ့မုန်တိုင်းဝင်ရောက်ရာကမိုးတိတံလေပြင်းတက်ခတ်မှုတွေကြောင့် Los Angeles မြို့အရှိဘက်ကအင်ဂျင်နီယာနီးပါးလောက်ကလူတွေကိုအရေးပေါ်ဘေးလွတ်ရာပြောင်းရွှေ့ပေးရပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေ့နဲ့ချီပြီးမိုးကောင်တဲ့တန်ခဏရာကနေတက်တာရစေခဲ့တဲ့အထိမိုးရွာသွန်းမှုတွေလနဲ့ချီကျုံခဲ့ရပြီးနောက်အခုနောက်ဆုံးမုန်တိုင်းနဲ့ကျုံခဲ့ရဖြစ်ပါတယ်။မုန်တိုင်းကြောင့်မိုးကြီးကျယ်ရွာသွန်းမယ်လို့ညွှန်လင်းမထားခဲ့ကြပေမဲ့ပြည်နယ်ရဲ့မြောက်ပိုင်းမှာတော့အမေရိကန်မှာအမြင့်ဆုံးဖြစ်တဲ့ရေကာတာရီတောင်ရေရှည်နဲ့အထိဖြစ်ခဲ့ရပြီးလူပေါင်း3,000,000လောက်ကိုလည်းဘေးလွတ်ရာပျောက်ရွှေ့ပေးခဲ့ရပါတယ
်။
စနေနေ့ညနေခင်းထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုအောင်လွင်ဦးတို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နှာစင်ရပါမယ်။တနင်္ဂနွေလုံးအပြစ်ရရေးသဘောတူစာချုပ် NCA လက်မှတ်မထိုးနိုင်သေးတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးသွားဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အဆန်းစုကြည်ကန့်လှန့်တာကိုလက်ခံတဲ့အကြောင်းညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNFCA အဖွဲ့ခေါင်းဆောင်တွေကပြောပါတယ်။ UNFCA ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ DPN အနေနဲ့ NCA လက်မှတ်ရေးထိုးနိုင်ရေးမှာအရင်ကတင်ပြထားတဲ့နိုင်ငံရေးစီရေးဆိုင်ရာအချက်၉ချက်ကိုထပ်ပြီးဆွေးနွေးသွားမယ်လို့လည်းဆိုပါတယ်။ VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်။
တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPN နဲ့တွေ့ဆုံမှုနိုင်ငံတော်သားများကပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကနေတရားဝင်ကမ်းလှမ်းလာခဲ့တာပါ။ဒီဖိတ်ကြားချက်ပေါ် UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DPN အနေနဲ့တွေ့ဆုံမှုလက်ခံတယ်လို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနဟန်တာကဒီကနေ့မှပြောဆိုခဲ့ပါတယ်
။ဟုတ်တကယ်လို့သူကသိကျင်တော့တွေ့မှာပါဒါတော့တမမဟုတ်ဘူးလေ။ကျွန်တော်တို့က CA ကိုလက်မှတ်ထိုးဖို့ဆိုတဲ့ကိစ္စမှာဒီကိစ္စကိုကျွန်တော်တို့ NCC ပြည်နဲ့အနေနဲ့ပေါ့နော်ဆွေးနွေးလာတာမှာတော့နောက်ဆုံးသဘောတူညီမှုရတော့ထိုးဖို့ပါပဲကျွန်တော်တို့ကလည်းဥစဉ်ပါနဲ့ထိုးပြီးတော့မှအထိုင်မှမှနဲ့ပေါ့ဗျာအင်ဂျင်နီယာတွေဆက်ထားဖို့ပါ
တော့အောင်ဆန်းစုကြည်ရဲ့ကမ်းလှမ်းချက်ကို February 16ရက်နေ့က UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ထံပေးပို့ထားတာဖြစ်ပြီးနှစ်ဖက်သိဆုံးမဲ့ရက်ကိုတော့အတိမပြုနိုင်သေးဘူးလို့ဆိုပါတယ်ဖေဖော်ဝါရီလ20ရက်နေ့နောက်ပိုင်းမှာတော်အောင်ဆန်းစုကြည်နဲ့တွေ့ဆုံသွားမှာဖြစ်ပြီးတဆက်ထက်မှငင်းချမ်းရေးကော်မရှင်နဲ့လည်းဆက်လက်တွေ့ဆုံသွားဖို့စီစဉ်ထားတယ်လို့သမ္မတရုံးဝန်ကြီးဌာနပြောရေးဆိုခွင့်ဥစော်ထေးကပြောပါရတယ်။တော်အောင်ဆန်းစုကြည်လိုလာတဲ့ NCA လက်မှတ်ရေးသူရေးနဲ့ပတ်သက်လို့ UNSC အနေနဲ့နိုင်ငံရေးစည်းရေးဆိုင်ရာအချက်ကိုချက်ကိုအစိုးရထံမှဆွေးပြထားပြီးအဲ့ဒီအချက်တွေကိုညှိနှိုင်းဆွေးနွေးသွားမှာဖြစ်တယ်လို့နိုင်ဟန်တာကပြောပါရတယ်။
ဒါကတော့လူလာတဲ့နောက်ထပ်ပြဆွဲရမယ့်အချက်တွေကိုဇာတ်လမ်းတစ်ခုကိုတင်လာတယ်။အဲ့ဒီခုချက်ကို PDN နဲ့ NBC နဲ့ဆွေးနွေးနေပါလေ။အဲ့ဒါတွေကဒီနေ့ရသေးဘူးကြာ။အဓိကအဖြစ်ကတော့အထွတ်အမှတ်ဓမ္မထားပဲနဲ့အင်တာနက်နဲ့ကန်ဖွဲ့အားလုံးတော်ဝင်ခွင့်ရှိရေးနိုင်ငံရေးဆွေးနွေးတဲ့နေရာမှာတို့အရင်တော့သဘောတူညီခဲ့တယ်လို့ပြောကြတယ်။ COVID ဆိုင်ပုံစံကြီးနောက်တစ်ချက်ကတော့ AMC မှာနိုင်ငံတကာကအစလေတမီမျိုးပေါ့ဗျာနော်ပါဝင်နိုင်ရေးအဲ့ဒါကိုသူပောက်ဖြစ်နေလေသူအနေနဲ့ကတော့တကယ်ဆွေးရင်းလုပ်ထားပြီမဲ့ပေါ့လေ GMC ခိုင်မာဖို့ဆိုတဲ့ဟာမှာဒီနိုင်ငံတကာအင်အားစုအခုကနေပြီးတော့ပါဝင်မှပြီးတော့ခိုင်မာမယ်လို့သူကအဲ့လိုယုံကြည်တယ်ဗျာ
DPN ကနေဆွေးပြထားတဲ့အချက်ကိုချက်နဲ့ကတစ်ချက်မှသဘောတူညီမှုမရသေးပဲအစိုးရနဲ့ဆက်လက်ဆွေးနွေးရမယ့်အနေအထားမှာရှိနေတယ်လို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်ကနေလမ်းမဲ့မတ်လမှာကျင်းပဖို့ရာထားတဲ့23ရာစုပင်လုံညီလာခံဒုတိယကြိမ်မှာ NCA ပြည်ရလက်မှတ်ရေးသူပြီးအဖွဲ့တွေတာတက်ရောက်ခွင့်ရှိတယ်လို့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ရဲ့ဒုတိယဥက္ကဋ္ဌဦးတူဝေကပြောပါတယ်
။ဒ မတော်တခုတည်းမဟုတ်ပါဘူးကျွန်တော်တို့ဒေါ်စာစုကြည်ရော UNDP ဖွဲ့ရောကအကယ်၍ညီလာကတက်ချင်တယ်ဆိုရင်ဒါလက်မထိုးကြဘူးပေါ့နော်လက်မထိုးပေးဘူးဒါမှမဟုတ်လို့ရှိရင်မထိုးလို့ရှိရင်ကတော့ဖြစ်ရင်လက်မထိုးရတဲ့လူတွေနဲ့ကွဲလွဲမှုရှိမှဆိုတဲ့အတွက်အားလုံးလက်မထိုးတဲ့လူမှသာရင်ဒါညီလာကတက်ရောက်နိုင်တယ်ဆိုပြီးတော့ဒီလိုဆုံးဖြတ်တာရှိပါတယ်ခင်ဗျ
NCA လက်မမရေးထိုးနိုင်သေးတဲ့ UNSC ဖွဲ့တွေအနေနဲ့တကယ်လို့လိလသူအစ်နဲ့တာဖိတ်ကြားမယ်ဆိုရင်ညီလာကတက်ရောက်မှာမဟုတ်ဘူးလို့ UNSC ရဲ့ဒုတိယဥက္ကဋ္ဌနဟန်သားကပြောပါတယ်
နတ်တက်ပြည်သူတွေကိုစပုတ်ဆိုတဲ့နေရာမှာသူကလည်းတခြားကိုယ်စားလှယ်တွေနဲ့အန်တူခွင့်ရရှိမစီရင်တို့တမပါ။ဒီရေးရဆွေးနွေးဖြစ်ရတဲ့ဆိုတဲ့ဥပမာပေါ့နော်ကိုယ့်အမြင်လို့တက်ခွင့်ရတဲ့ဆိုတဲ့အားတော့လိုအပ်ပါတယ်ဒါတော့အရေးကြီးပါတယ်ဒါတော့ပြည်ကောင်းတဲ့အနေနဲ့လို့မြင်တယ်ဒါပေမဲ့ပုံကိုဘလို့နီးနဲ့ဖိတ်မလဲဆိုတဲ့ဟာသာအစီမထိုးရသေးလို့တို့ကိုတမျိုးမျိုးနဲ့ပေါ့ဗျာအစီနှိပ်ပြီးတော့မှအကြမ်းမယ်ဆိုရင်တို့ကတော့ဒါအနေစစ်စားဖို့တော့လိုနေမှာပေါ့
လက်ရှိမှာမြန်မာသမ္မတနဲ့စည်ရေးသိမ်းမှနေတဲ့ကိုကန့်တပ်ဖွဲ့တန်းပလောင်တပ်ဖွဲ့ရခိုင်သမ္မတသူ့ကိုခြံလှမ်းထားမယ်ဆိုရင်တနင်္ဂနွေလွန်အတိုင်းသာဆောင်တဲ့အပြစ်ခတ်ရစည်ရေးလုပ်ငန်းဖြစ်လာနိုင်ပွဲမရှိဘူးလို့သူကဆိုပါတယ်မြန်မာငင်းချမ်းရေးကော်မရှင်ရဲ့ UNSC ကိုယ်စားလှယ်ဖွဲ့ DBN တို့တရားဝင်ဆွေးနွေးမှု၃ကြိမ်ပြုလုပ်ထားပေမဲ့လည်းတိုးတက်လာတဲ့အခြေအနေမရှိသေးဘူးလို့တိုင်းနာဖွဲ့ခေါင်းဆောင်တွေကပြောပါတယ်။လက်ရှိမှာမြန်မာတပ်မတော်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့၊ကုကံတပ်ဖွဲ့၊တမ်းပလောင်တပ်ဖွဲ့၊ရခိုင်တပ်မတော်တို့နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေမှာရှိနေပါတယ်။ UNSC အနေနဲ့ကတော့အပြစ်ခတ်ရစေးရေးငင်းချမ်းရေးလုပ်ငန်းစဉ်တွေလက်သေးကျလှုပ်ဆောင်နိုင်ဖို့မြန်မာတပ်မတော်အနေနဲ့အတိုင်းအတာဒေသတွေမှာထိုးစစ်ဆင်နေတာကိုရက်စဲပေးဖို့လိုတယ်လို့အဖွဲ့ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သာကပြောပါတယ်ခင်ဗျာ
။နိုင်ကွင်းအင်ပြောပြခဲ့တာပါရှင်။ဖေဖော်ဝါရီလ23ရက်နေ့မှာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တွေ့ဖို့အစိုးရရဲ့ဖိတ်ကြားချက်ပေါ်မှာညှို့ညွတ်သောတိုင်းရင်းသားများတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေဘလို့တုံ့ပြန်တယ်လဲလို့မတ်ရင်ချင်းကအမေးများရမှာတော့ UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ဒုတိယခေါင်းဆောင် KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကွမ်မော်ကအခုလိုစပြောပါဗျ။ဒီ
တွေ့ဆုံမှုကတော့ကျွန်တော်တို့ဟိုလက်ခံပါတယ်အစကတည်းကတွေ့ဆုံမှုလဲကျွန်တော်ကစပြီးတောင်းဆိုထားတာပါအခုတော့ရက်ကိုပြန်ပြီးသတ်မှတ်ချဖို့ကျွန်တော်ညှိနှိုင်းဖို့ဖြစ်ပါတယ်
အစိုးရဘက်ကအခုလိုဒေါက်ဆန်းစုကြည်နဲ့တွေ့ဖို့ဗိုလ်ချုပ်တို့ကမ်းလှမ်းလာတဲ့ပြန်လှန့်ချက်မှာဗိုလ်ချုပ်တို့တင်ပြတဲ့ချက်တွေအဓိကဆွေးနွေးမှာလားအဲဆွေးနွေးမဲ့အကြောင်းအရာတွေကိုရောသူတို့ဘယ်လိုပြောလဲရှင
်အဲ့ဒီကိစ္စတော့ကျွန်တော်တို့ညှိနှိုင်းထားတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့ဘက်ကတော့ဟိုတင်ပြဖို့လိုအပ်တဲ့အချက်တွေဆွေးနွေးဖို့လိုတဲ့အချက်တွေကိုဟိုမျက်စင်းဆိုင်ပြီးတော့ပြုံးပြနေနေဆွေးနွေးဖို့ဒီအချက်နဲ့ဖြစ်ပါတယ်
ပြခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကအဲ KNU မျိုးသားစည်းရုံးနဲ့ဒီ KIO တို့ပေါ့နော်အခုဒီငင်းငင်းရေးကိစ္စမှာအဲ့ဒီလိုအပ်ချက်တွေပေါ့လေအဲ့ဒါတွေကိုလည်းထောက်ပြထားတော့ဗိုလ်ချုပ်တို့အခုထုတ်ပြန်ချက်ထဲမှာပါတဲ့အချက်တွေကပြည်လည်နိုင်ဖို့ပေါ့နော်အထူးသဖြင့်အဲစစ်တပ်နဲ့လားဒါမှမဟုတ်အစိုးရနဲ့အဓိကဖြစ်နေတာလားပေါ့နော်အဲ့ဒါဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်တို့ KIO ကနေတော့အမြဲတမ်းအစိုးရလို့သုံးပါတယ်ဒါပေမဲ့အစိုးရဘက်မှာကတတ်မတော်နဲ့လည်းတွေ့ပါဆိုတဲ့ဟိုအတန်ကြီးချက်ချက်လာတာဖြစ်ပါတယ်။ဘာပဲဖြစ်ဖြစ်ကျွန်တော်တို့ကတော့တာဝန်ပေးတဲ့အကိုယ်စားလှယ်တွေနဲ့တွေ့မှာပါ။လိုအပ်ရင်ဟိုတပ်ပိုင်းဆိုင်ရာကိစ္စများကိုအင်ကားလဲတွေ့ဖို့ရှိပါတယ်။သို့တော်လည်းပဲနိုင်ငံကြီးမူဝါဒအရပေါ်မဲ့လမ်းကြောင်းအားလုံးပါတော့ UNFC နဲ့ဒီရဲ့ဦးဆောင်မှုအောက်ကနေကြိုင်ရောတော့လိုက်ပါမှာဖြစ်ပါတယ်
။ဒါပေမဲ့တစ်ဖက်မှာလည်းဒီတက်မတော်ကထိုးစစ်တွေဆင်နေတဲ့ကိစ္စမှာဒေါက်ဆန်းစုကြည်ဘက်ကတားမြစ်နိုင်မှုမရှိတဲ့အပိုင်းကိုထောက်ပြနေတာတွေလည်းတွေ့ရတယ်။ဒါပေမဲ့တစ်ဖက်မှာဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့အနေအထားကိုတိုင်းရင်းသားခေါင်းဆောင်တွေဘက်ကဘယ်လိုသုံးသပ်လဲရှင်
။ဒေါက်ဆန်းစုကြည်ရဲ့ဒီသူလှုပ်ဆောင်လို့တဲ့စန္ဒကိုကျွန်တော်တို့သံသယမရှိပါဘူး။အဲကျွန်တော်ပြောခဲ့သလိုပဲ2008ခေတ်ကဥပဒေအောက်မှာတက်မတော်ကိုဘယ်သူမှအချင်းချုပ်လို့မရပါဘူး။အဲ့တော့တကယ်လို့ဒီနေရာမှာဒေါအောင်ဆန်းစုကြည်လိုပုဂ္ဂိုလ်မဟုတ်ပဲနဲ့တခြားတယောက်ဖြစ်တယ်ဆိုလို့ရှိရင်ပြည်သူလူထုအနေနဲ့ကော EAO အနေနဲ့ကောဒီလောက်သိခံနိုင်မလားဟိုသိမခံမဲနဲ့ခုခုထလို့မလားဆိုတဲ့အပိုင်းကိုကျွန်တော်အဓိကထောက်ပြတာဖြစ်ပါတယ်ဒါကြောင့်မလို့ဒီကိစ္စကကျွန်တော်တို့နည်းနည်းရှုပ်ထွေးပါတယ်အဲ့တော့ဒီလိုလက်မှတ်ထိုးလိုက်ခြင်းအဖြစ်တော်လည်းကောင်းအခုသွားနေတဲ့ငင်းဆိုင်ရေး process ဒီအရာတော်လည်းကောင်းဒီ2008အခြေခံဥပဒေကြတော့ကောတကယ်ပဲကျွန်တော်တို့ကဟိုပုံမှန်လည်းပြုတ်ပြနိုင်ကြမလားဆိုတဲ့အပိုင်းတွေကလည်းဆိုတော့နောက်ထပ်ဆွေးနွေးရမယ့်ခေါင်းစဉ်တွေဖြစ်ပါတယ်
။အဲ့တော့ဒေါက်ဆန်းစုကြည်တိုက်တွန်းထားသလို NCA စာချုပ်မှာလက်မှတ်ရေးထိုးမဲ့အလားလာကြတော့ဘယ်လိုရှိလဲရှင
် NCA လက်မှတ်ထိုးမလားမထိုးဘူးလားဆိုတော့တိုက်ရိုက်နေခွနေနဲ့နေပြီးတိုက်ရိုက်ဖြေလို့မရပါဘူး။ကျွန်တော်တို့ဟိုတခြားအထက်ကိုပြုတ်တဲ့ချက်တွေပြီးလို့ရှိရင်ဆွေးနွေးပြီးမှကြိုတင်တဘောတူထားမဲ့အချက်တွေရှိပါတယ်။ဒါကျွန်တော်ဥပမာနှစ်ခုလောက်ပြောချင်ပါတယ်။ဟိုပထမအချက်ကတော့ဥပမာတနင်္ဂနွေလုံးပြစ်ခတ်ရစေးတာချုပ်ပြီးလို့ရှိရင်အစိုးရကတော့လည်းကောင်းဟိုတပ်မတော်ကတော့လည်းကောင်းတနင်္ဂနွေလုံးမှာစစ်စင်းလှုပ်ရှားမှုတွေကိုဟို ရပ်ဆိုင်လိုက်ပြီလို့ပြညာပေးနိုင်မလားဆိုတဲ့အမေကွန်းဖြစ်ပါတယ်ဒီဟာကအခုတက်ကြည့်ပြညာပေးနိုင်သေးဘူးလို့အတမတော်ကညင်းဆိုနေဆဲဖြစ်ပါတယ်အဲ့တော့တနိုင်ငံလုံးအဖြစ်ခရဆိုင်ကြီးလောက်ထားပြီလို့မပြညာပေးသေးနဲ့ကျွန်တော်တို့ကလက်မထိုးမလားဒါဥပမာတစ်ခုပေါ့နော်နောက်တစ်ခုကတော့ဒီကျွန်တော်တို့လက်မှတ်ထိုးပြရရှင်ကျွန်တော်တို့နှစ်ဖက်တစ်ပိုင်းနေရာပြောင်းနေခြားခြားရေးကိုဘယ်လိုလုပ်မလဲဆိုတဲ့အပိုင်းကိုကျွန်တော်တို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေမပြောပါနဲ့လက်မှတ်ထိုးပြတာ10ဖွဲ့တောင်မှအခုတက်ကြည့်နိုင်တော့မရသေးပါဘူးကျွန်တော်တို့ KIU အနေနဲ့ကတော့နှစ်ဖက်တစ်ခန်းနေဘယ်လိုပြောင်းလဲဖြေချမလဲဆိုတော့2012ခုနှစ် January 18 2018ကာလမှာဒီကြေးကြီးဝင်စာနဲ့တင်ခဲ့တယ်2023မေလ29ရက်နေ့ဟုတ်အောင်လင်းလို့ကျွန်တော်တကြိမ်စာနဲ့ကျွန်တော်တင်ခဲ့ပါတယ်အဲ့တော့2012တည်းကတင်ထားတဲ့ဒီအဆိုပြုချက်ဟာအခုချိန်ထိကျွန်တော်တို့မဆွေးနွေးရသေးဘူးအဲ့တော့ဒီလိုတပ်ပိုင်းဆိုင်ရာကိစ္စများကိုဘာမှမဆွေးနွေးရသေးတဲ့ဒီ NCA ကိုလက်မထိုးမလားဆိုတဲ့ဒီလိုဥပမာမျိုးရှိပါတယ်အဲ့တော့ကျွန်တော်တို့ကလိုအပ်တဲ့ကိစ္စများကိုညှိနှိုင်းပြီးတော့ထိုးနိုင်တဲ့အချိန်ရောက်ရင်လက်မထိုးဖို့ဖြစ်ပါတယ်
UNFC ရဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာကိုယ်စားလှယ်အဖွဲ့ DPN ရဲ့ဒုတိယခေါင်းဆောင် KIA ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကမ္ဘောကိုမတ်အင်ဂျင်နိုင်ဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်။အခုရခိုင်ပြည်နယ်ဘက်ကိုလည်းအလှည့်ပေးပါအောင်မယ်ရှင်။အကြမ်းဖက်တိုက်ခိုက်မှုပြိပက္ခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မောင်တော်ဒေသမှာတပ်မတော်ဘက်ကနယ်မြေရှင်းလင်းရေးတွေရပ်လိုက်ပေမဲ့ဒေသရင်းလုံခြုံရေးစိတ်ချရတဲ့အနေအထားမဟုတ်သေးဘူးလို့ကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဖွဲ့ဝင်တဦးကပြောပါတယ်။ဒေသရင်းရေရှည်တည်ငြိမ်ရေးအတွက်စနစ်ကြတဲ့လုံခြုံရေးစီမံတွေဆောင်ရွက်ဖို့နဲ့ဒေသခံတွေရည်ရှိမှဘဝအမခံချက်ရှိအောင်ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုကြောင်းလဲရခိုင်အရေးလှုပ်ရှားသူတွေကတိုက်တွန်းထားပါတယ်။အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မဆုမောင်ကပြောပြပါမယ်ရှင်။
ဟုတ်ပါတယ်ပြီးခဲ့တဲ့2016အောက်တိုဘာလကစဖြစ်ခဲ့တဲ့နေဆက်လုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာတပ်မတော်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကနယ်မြေရှင်းလင်းရေးတွေဆောင်ရွက်ခဲ့တဲ့အပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတော့နိုင်ငံတကာကပြင်းထန်တဲ့ဆွဆွဲချက်တွေရှိနေချိန်မှာပဲရခိုင်မောင်းနှောဘက်မှာတပ်မတော်ဘက်ကနယ်မြေရှင်းလင်းရေးလုပ်ငန်းတွေကိုရန်နာပြီးရဲတပ်ဖွဲ့ဝင်တွေနဲ့ပဲနယ်မြေဒေသလုံခြုံရေးတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးပူးပေါင်းကူညီဆောင်ရွက်နေတယ်လို့သတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်ဒါပေမဲ့လို့ဒေတာရင်းလုံခြုံရေးဟာစိတ်ချရတဲ့အနေအထားမဟုတ်သေးတယ်လို့ရေရှည်ဒေတာရင်းတည်ငြိမ်မှုအတွက်လုံခြုံရေးအစီအမံတွေကိုစနစ်တကျလုပ်ဖို့အရေးတကြီးလိုအပ်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်က VOA မြန်မာပိုင်းကိုအခုလိုပြောပါရစေ
။ဒေတာလုံခြုံရေးဆိုတာတော့စိတ်ချရတဲ့အနေအထားတော့ဘယ်တော့မှမဖြစ်နိုင်ဘူးပေါ့နော်။ဒီတက်မတော်ကဝင်ပြီးတော့ဒါပါဝင်နေရင်တောင်မှအန်ဒီတို့မှလုံခြုံရေးကအမတန်မှခက်ခဲရှိလာပါတယ်ရခိုင်ပြည်သူတွေပဲပေါ့နော်ဆိုတော့အခုစိန်မှာတော့ပေါ့နော်သူတို့ကတော့နေမြေရှင်းနေတာကိုရက်လိုက်တယ်အဲ့ဒါရေးရတာဝန်ပြီးတော့လုပ်တယ်ဆိုလို့ရှိရင်တော့အတိုင်းတာတစ်ခုတည်းကတော့သူတို့လုပ်လို့ရတယ်ဒါပေမဲ့သူတို့ကတော့ပူပေါင်းမှုတော့ဆောင်ရွက်ပါမယ်ဆိုတာအနေအထားမျိုးတော့ပြရပါတယ်အဲ့တော့ဟိုတစ်ဖက်ကလည်းပေါ့နော်ဒါစစ်ဖက်အာဏာပိုင်အနေနဲ့ပေါ့နော်ဒီလိုနေမြေရှင်းလာအပေါ်မှာနိုင်ငံတကာအမြင်မှာပေါ့နော်ဒါတွေမလို့အပ်ဘူးလို့ပရက်ရှာတွေအရင်ပေးတယ်လို့အန်ဒီကထင်တယ်နော်အဲ့ဒါဟာအန်ဒီတို့ဒီဒေတာကပြည်သူလူထုအတွက်လုံခြုံမှုအားနေတယ်အန်ဒီတို့မှာဒေတာခံလူတွေအတွက်လိုအပ်တဲ့လုံခြုံမှုတွေနေသွားတယ်လို့အန်ဒီနေတာကယူဆပါတယ
်ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုအကြံပေးနိုင်မှုအတွက်နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်ဖွဲ့စည်းပေးခဲ့တဲ့ကိုဖီယာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်တစ်ခုလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဒေသရင်းတည်ငြိမ်လုံခြုံရေးနဲ့ရေရှည်ဘဝရည်တည်ရေးတွေအတွက်အကြံပေးမှုတွေလှုပ်ဆောင်နိုင်မှုအတွက်လည်းဒေသရင်းမှာစုံစမ်းလေ့လာမှုတွေလုပ်နေပါတယ်လို့အကြံပေးကော်မရှင်အဖွဲ့ဝင်ဒေါက်ဆော့ခင်တင်ကပြောပါတယ
်ကော်မရှင်အနေနဲ့ဒါတည်တောင်းစုတစ်ခုလုံးရောစီးပွားရေးလူမှုရေးအကုန်ပေါ့နော်ဒါတွေပေါ်မှာရေရှည်တိဆောက်ရမယ်ဒါအကောအကြံပေးမယ့်အဖြစ်ဖြစ်ပါတယ်ပဋိပက္ခတွေကလည်းရှိနေတဲ့အတွက်ကြောင့်မို့ဒါလုံခြုံရေးအပေါ်မှာတော့အမြဲတမ်းအပြည့်ပေါ်ဖို့လိုအပ်တယ်လို့အန်ဒီနေရတော့အဲ့လိုမြင်ပါတယ်အကြံပေးဖို့ဟာတော့နော်အဒီလိုဒီရှေ့လာအတွက်မှာလုပ်တော့မှာပါနော်ပထမတစ်ချိန်ပေါ့နော်ဒါဂျက်ဖြတ်အကြံပေးပေါ့နော်ပြီးတော့မှအန်ဒီတို့ကအကုန်လုံးအကြံပေးတော့မှာပါဒါဒီအတွက်ပါမလဲအန်ဒီတို့ကဖြစ်လာတဲ့အခြေအနေပေါ်မှာအမြဲတမ်းပေးတော့အန်ဒီတို့ကတုံ့ပြန်လေ့လာမှုတွေလုပ်ထားပါတယ
်ကိုဖီယာနန်ဦးဆောင်တဲ့ကော်မရှင်အနေနဲ့2019နှစ်စံပိုင်းမှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုလေ့လာပြီးအစိုးရကိုအစီရင်ခံစာတင်ပြဖို့လည်းရှိနေတာပါအကြံဖတ်ပြိပခါတွေကြောင့်ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်တွင်းနေဆ
တ်လုံခြုံရေးနဲ့ဒေသတွင်းတရားဥပဒေစိုးမိုးရေးနဲ့ဒေသခံတွေအတွက်ရေရှည်ဘဝအာမခံချက်ရအောင်ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုပါတယ်လို့လည်းရခိုင်ရေးလှုပ်ရှားသူတွေကတိုက်တွန်းပါတယ်ရခိုင်ရေးလှုပ်ရှားသူတွေကရခိုင်ပြည်နယ်အစိုးရအပါအဝင်ရခိုင်ပြည်နယ်တာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်တုန်းကရခိုင်ပြည်နယ်အတွင်းမှာဒေသတွင်းတည်ငြိမ်ရေးနဲ့ဒေသခံပြည်သူတွေအတွက်လူနေမှုဘဝမြင့်တင်ရေးအလေးနက်ထားလှုပ်ဆောင်ပေးဖို့တိုက်တွန်းခဲ့တဲ့အကြောင်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကလည်းပြောပါတယ်
တိုင်းရတဲ့ဆန္ဒနဲ့ဘဝတွေကိုအလေးထားဆောင်ရွက်ဖို့လိုအပ်တဲ့ပုံနဲ့ဒေသခံရအဖွဲ့ကြီးတွေသက်ဆိုင်ရာကျွမ်းကျင်တိုင်းရတဲ့ဒေသခံတိုင်းရတဲ့ပြည်ညာရှင်တွေပါဝင်တဲ့ပုံနော်ပူပေါင်းနှိမ့်နိုင်မှုမျိုးနဲ့ပါကျွန်တော်တို့ဆီရှင်းနိုင်တယ်ကျွန်တော်တို့ယုံကြည်တယ်ကျွန်တော်တို့ဒါမျိုးတွေကြံပြုခဲ့တာလည်းအချင်းချင်းရှိပါတယ်ဒီ NLD ဆိုရလေစစ်ဆက်လုပ်ကင်ဖို့အတွက်နိုင်ငံရဲ့အကျိုးသားလူချင်းနဲ့အကျိုးသားအကျိုးစီးပွားမှုပဲပူးစည်းနေကျွန်တော်တို့ဟိုပုံနော်ဖြည်းဖြည်းလေးလုပ်ကင်ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့ဆက်ပြုနေတာလည်းဒါပါပဲ
အရင်တုန်းကရခိုင်ပြည်နယ်မောင်းနှောဒေသတွေမှာနေမြေလုံးကျုံရဲ့အနေအထားကြောင့်ထုတ်ပြန်ထားရတဲ့ညမထွက်ရအမိန့်ကိုလည်းပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစလို့ည9နာရီကနေမနက်6နာရီအစည9နာရီကနေမနက်5နာရီအထိပြန်လဲ short pot ထုတ်ပြန်ပေးခဲ့ပြီးတဲ့နောက်မှာပဲရခိုင်ပြည်နယ်မောင်နှောဒေသထဲမှာတပ်မတော်ဘက်ကနေမြေရှင်းလင်းရေးတွေရန်နာလိုက်တာလည်းဖြစ်ပါတယ်ရှင
်။ဟုတ်ပါရှင်များရှင်။နိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေရဲ့ပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။အာဏာပိုင်တွေကစောင့်ကြည့်တာ၊နောက်ရောက်ခံတာ၊ဖမ်းတာ၊စီးတာ၊ရှာဖွေတာတွေကြောင့်နိုင်ငံသားတွေရဲ့လူခွင့်ရေးထိခိုက်မဲ့အခြေအနေကိုကာကွယ်ဖို့အရွယ်ထားတာဖြစ်ပေမဲ့လုံခြုံရေးတာဝန်တွေမှာထိခိုက်နိုင်တယ်လို့ကန့်ကွက်တာတွေလည်းရှိပါတယ်။ပုဂ္ဂလိကလွတ်လပ်ခွင့်နဲ့နိုင်ငံလုံခြုံရေးဘာကိုဦးစားပေးသင့်တယ်လဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောရရှင်တွေအနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုက်ဆွေးနွေးတဲ့အခါမှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းဖတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စီနီညဓာတ်ရိုက်လေးလိုက်အစီအစဉ်ကပြုစုပါတယ်ရှင
်။ည9နာရီခွဲကြာရင်ထုတ်လွှင့်ပေးတော့မယ်ဒီနေ့ညဓာတ်ရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့သူတွေအတွက်အချိန်မီဆက်သွယ်နိုင်သေးတဲ့အကြောင်းထပ်မံဖိတ်ကြားပါရစေရှင်။VOA ကနေထုတ်လွှင့်ပေးနေတဲ့ TV ရုပ်မြင်သံကြားအစီအစဉ်တွေနဲ့ Radio အစီအစဉ်တွေအားလုံးကို VOA Internet စာမျက်နှာ burmese.voanews.com မှာပြန်ပြီးတော့ကြည့်ရှုနားဆင်နိုင်ကြပါရဲ့ရှင်။မကြာခင်မှာကျမတို့ရဲ့ညနေခင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးသတ်ခင်မှာသတင်းအကျဉ်းချုပ်ကိုနန်းလောင်ကကြေညာပေးပါအောင်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့အစိုးရအဖွဲ့နဲ့ပတ်သက်လို့သတင်းဌာနတွေရဲ့ပြောဆိုရေးသားချက်တွေကိုသူ့အကြိုက်လူမှုကွန်ရက်ကနေတောက်ကြနေကနောက်ထပ်ဝေဖန်ထိုးနှက်လိုက်ပါတယ်။အတုအယောင်သတင်းတွေရေးတဲ့မီဒီယာတွေဆိုတာအမေရိကန်တွေရဲ့ရန်သူဖြစ်တဲ့ဆိုပြီးထရမ့်က Twitter မှာရေးပါတယ်။ The New York Times, CNN နဲ့ NBC သတင်းဌာနတွေကိုသူ့ရဲ့ရန်သူစီးရင်အဖြစ် Twitter ဆက်မျက်နှာမှာအစပိုင်းကထည့်ရထားတာကိုခက်မြန်မြန်ပြန်ဖြတ်ပြီးပြည်တွင်းသတင်းဌာနတစ်ခုဖြစ်တဲ့ ABC နဲ့ CBS သတင်းဌာနတွေကိုပါထပ်ဖြည့်ပြီးတော့ပုံစံတူပြန်ရေးတင်ပါတယ်။မြောက်ကရိုလိုင်းနားမှာရှိတဲ့ Boring လေရင်ထုတ်ဆက်ရုံကိုတွားရောက်လဲပဖို့ထွက်ခွာပြီးမှပဲ Twitter လူမှုကွန်ရက်ကနေသတင်းမီဒီယာတွေပေါ်ရဲ့အဲ့ဒီလိုရေးသားတိုက်ခိုက်လိုက်တာပါဂျာမနီနိုင်ငံမျိုးနစ်မြို့မှာဒီကနေ့စနေနေ့ကျင်းပတဲ့လုံခြုံရေးဆရာညီလာခံအတွင်းမြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကိုအမေရိကန်အစိုးရကဆက်လက်အားပေးထောက်ကမ္ဘာဖြစ်ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကပြောကြားလိုက်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ NATO အဖွဲ့ကိုအခိုင်အမာထောက်ခံကြောင်းအတ္တလန္တိတ်သမုဒ္ဒရာတလွားမဟာမိတ်တွေအဖြစ်ဆက်လက်ပေါင်းစည်းသွားမှာဖြစ်ကြောင်းကိုလည်းသမ္မတ Trump ကစားပြောကြားလိုကြောင်းဒုသမ္မတ Pence ကပြောဆိုခဲ့တာပါအလဲခစ်နောက်ပိုင်းမတွေ့ရတော့တဲ့ရက်ဆက်ကြမ်းကြုတ်မျိုးတွေနဲ့အကြီးမားဆုံးမိစ္ဆာလိုတောင်ဆိုနိုင်တဲ့ IS စစ်သွေးကြွတွေလိုအစွန်းရောက်အဖွဲ့တွေကိုကိုထိလက်ရောက်ရင်ဆိုင်တိုက်ခိုက်နေရချိန်မှာ Digital နည်းပညာထုံကလာတဲ့ကဘာကြီးမှာ NATO အဖွဲ့ကစုံမထားဖို့လိုအပ်ကြောင်းကိုလည်းပြောဆိုသွားတာဖြစ်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူလေးစိတ်မှာအသေးချာအကွက်ချပြီးတော့လှုပ်ကြံတပ်ဖြတ်ခန့်ခတ်ရပုံပေါ်တဲ့ကင်ဂျုံနမ်ရဲ့အလောင်းကိုပထမအကြိမ်ရင်ခွဲစစ်ဆေးရမှာရှင်းလင်းတဲ့အဖြစ်မရခဲ့တာကြောင့်ဒုတိယအကြိမ်ရင်ခွဲစစ်ဆေးခဲ့တယ်လို့မလေးရှားတာဝန်ရှိသူတဦးကစနေနေ့မှာပြောပါရယ်ကင်ဂျုံနွန်းဟာမြောက်ကိုရီးယားကောင်ဆောင်ရဲ့အဖေတူအမေကွဲအကိုဖြစ်ပါရယ်ဒုတိယအကြိမ်ရင်ခွဲစစ်ဆေးတဲ့အပေါ်မှာမြောက်ကိုရီးယားဘက်ကဒေါသတကြီးတုံ့ပြန်ခဲ့တာဖြစ်ပါရယ်
ဒီကနေ့ညနေခင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုအနားလောင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကမတ်စုမွန်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဂျော်နာကမင်းဖြစ်ပါရဲ့ရှင်။ VOA American အတန်ရဲ့ညဘက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုရေဒီယိုကနေတစ်နေ့6ချိန်ထုတ်လွှင့်ပေးနေသလို VOA Internet စာမျက်နှာ bamis.voanews.com မှာလည်းပြန်လည်နိုင်နိုင်ပါတယ်။ညနေညပိုင်းကြရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.